င်ငန်းစာ၄အချက်လက်ဒေတာပိုင်းဆိုင်ရာတက်မြောက်မှုဒီသင်ခန်းစာကတော့ data literacy ဆိုတဲ့အချက်လက်ဒေတာပိုင်းဆိုင်ရာတက်မြောက်မှုအကြောင်းဖြစ်ပြီးသင်ယူတည့်ရဲ့နောက်ဆုံးသင်ခန်းစာလည်းဖြစ်ပါတယ်အချက်လက်ဒေတာပိုင်းဆိုင်ရာတက်မြောက်မှုဆိုတာကတော့ data အချက်လက်တွေကိုဖတ်ခြင်းနဲ့နားလည်ခြင်းကိုဆိုလိုတာပါဒီ unit ပြီးသွားရင်သင်တို့အနေနဲ့အစီရင်ခံစာတွေမှာလူမှုရေးမီဒီယာတွေမှာအခြားနေရာတွေမှာတွေ့ရတဲ့ data တွေကိုအကဲဖြတ်နိုင်ပါလိမ့်မယ်ပြီးတော့အဲ့ဒီ data တွေကဘယ်လောက်ထိယုံကြည်စိတ်ချရတယ်ဆိုတာကိုလည်းသုံးသပ်နိုင်ပြီးစာရေးသူရဲ့အတိတ်ပဲဖွင့်ဆိုချက်ကိုလည်းဝေဖန်ပိုင်းခြားနိုင်ပါလိမ့်မယ်တင်ကိုယ်တိုင်နဲ့သိရကိုယ်ပိုင်အချက်လက်တွေကိုခွဲခြမ်းစိတ်ဖြာပြီးတည်အချက်လက်အစ်စ်တွေကိုရှာဖွေနိုင်ပါလိမ့်မယ် data literacy ဆိုတာပါလဲဘာကြောင့်အရေးကြီးတာလဲဒီနေ့ခေတ်မှာလူတိုင်းက data အကြောင်းပြောနေကြပါတယ် big data လို့ခေါ်တဲ့အလွန်ကြီးမားတဲ့ data စုတွေဟာနေရာတိုင်းမှာရှိပါတယ်လူတွေကတော့ data ဆိုတာကို new oil စီအစ်စ်လိုမျိုးပြောကြပါတယ်ဘာလို့လဲဆိုတော့ data တွေဟာအလွန်တန်ဖိုးရှိတာကြောင့်စီအစ်စ်တစ်မျိုးလို့တင်စားပြောကြတာဖြစ်ပါတယ်ဒါပေမဲ့လူတချို့ကတော့ facebook လိုမျိုး company တွေက၎င်းတို့စီမှာရှိတဲ့အသုံးပြုသူတွေရဲ့ data အချက်လက်တွေကိုရောင်းစားပြီးတော့ငွေတွေဘလောက်တောင်ရနိုင်ကြပြီလဲဆိုပြီးစိုးရိမ်နေကြပါတယ်။သင်ငန်းစာတင်မှလေ့လာခဲ့တဲ့အတိုင်း data ဆိုတာအချက်အလက်အပိုင်းအစလေးတွေပဲဖြစ်ပါတယ်။ကိန်းကနန်းတွေ၊စာလုံးတွေ၊အချက်အလက်တွေ၊ဓာတ်ပုံတွေစသဖြင့်ပေါ့။ဒါပေမဲ့သတင်းအချက်လက်တွေအထောက်ထားတွေရဖို့တဲ့အနေနဲ့ data ကိုစုစည်းလိုက်တဲ့အခါအရင်အသုံးဝင်ပါတယ်တင့်ရဲ့ social media စာမျက်နှာကြော်ညာတွေကိုတွေ့ရတိုင်းအဲ့ဒီ social media company ကတင်နဲ့တင့်တငယ်ချင်းတွေရဲ့အချက်လက်တွေကိုစစ်စစ်ပြီးရလာတဲ့ရလက်တွေကိုတင်ကမြင်နေရတာဖြစ်ပါတယ်ပြင်ပါကြိုက်လောက်မလဲတင်ပါတွေဝယ်ချင်လောက်မလဲဆိုတာကိုခံမှန်းဖို့ရအတွက်တင်ကြည့်တဲ့ပွဲတွေတင်ကြည့်တဲ့ link တွေတင်ရဲ့လူမှုကွန်ရက်ကတငယ်ချင်းတွေနဲ့တင်ရိုက်ထည့်တဲ့စကားလုံးတွေကိုဆိုရှယ်မီဒီယာကုမ္ပဏီကမှတ်ထားပါတယ်။တင်နားမလည်ရင်တော့ data ကအသုံးမဝင်ပါဘူး။တစ်ချိန်တည်းမှာပဲလူအများစုကုမ္ပဏီတွေနဲ့အစိုးရတွေဟာအချက်လက် data တွေကိုဈေးရ Grab တွေနဲ့အတူအခြားအချက်လက်တွေနဲ့တင်ပြပြီးကျွန်ုပ်တို့သူတို့တင်ပြတဲ့အတိုင်းလုံဆောင်ချင်လာအောင်ဝေချင်လာအောင်ယုံကြည်လာအောင်စူးစမ်းကြပါတယ်။ဒါကြောင့်ဒီ data ရဲ့အတိတ်ဘယ်ကဘာလဲဘာလို့ဆိုလိုခြင်းဖြစ်ပြီးဘယ်ရာကိုတော့ဆိုလိုတာမဟုတ်ဘူးလဲဆိုတာကိုတကယ်နားလည်ဖို့အရေးကြီးပါတယ်။မှားနိုင်ခြင်းနဲ့ဖြစ်နိုင်ခြင်းနားလည်ဖို့အရေးကြီးဆုံးနေရာတစ်ခုကတော့သူတည်တနာရလက်အလုံးမှာမတိကျခြင်းတွေရှိပါတယ်။ဆိုလိုတာကတော့ကျွန်ုပ်တို့ရှိတဲ့လူဦးရေရဲ့လူတဦးချင်းစီကိုထည့်သွင်းစည်းရင်းကောက်တာတွေမလုပ်နိုင်လို့ပါပဲ။ကျွန်ုပ်တို့ရဲ့ရလက်တွေဟာလူတို့တစ်ခုလုံးအတွက်စစ်မှန်သောရလဒ်တွေနဲ့အတိအကျတူညီမယ်လို့တော့ကျွန်ုပ်တို့ဘယ်တော့မှဒီကြပါမပြောနိုင်ပါဘူးရလဒ်ကစစ်မှန်တဲ့တန်ဖိုးနဲ့ပိုနီးစက်တယ်ဆိုတာကျွန်ုပ်တို့ပိုသေးကြလေသူတည်တနာနဲ့ရလဒ်တွေပိုစိတ်ချရတယ်လို့ကျွန်ုပ်တို့ပြောနိုင်နေပါပဲစစ်မှန်တဲ့ရလဒ်တွေလို့ပြောတဲ့နေရာမှာကျွန်ုပ်တို့ကရှိတဲ့လူဦးရေရဲ့တအူးချင်းစီကိုမေးရင်ကျွန်ုပ်တို့ရရှိလာမယ့်ရလဒ်တွေကိုဆိုလိုတာပါအဲ့ဒီလိုမျိုးသုတေသနစီမံကိန်းတွေကမရှိသလောက်ပါပဲဥပမာတစ်ခုကတော့တကောင်စီရင်ကောက်တာပါလူဦးရေတကောင်စီရင်ကောက်တယ်ဆိုတာကအစိုးရကနေသုတေသီတွေစစ်လွတ်ပြီးတိုင်းပြည်အတွင်းနေထိုင်သူတိုင်းသို့မဟုတ်နိုင်ငံသားတိုင်းကိုဆက်သွယ်ပြီးတော့စီရင်ကောက်ခိုင်းတာမျိုးပါအခြားသုတေသန project အလုံးမှာလည်းသုတေသနနဲ့သက်ဆိုင်တဲ့လူတွေကိုကိုစားပြုဖို့နမူနာလူအုပ်စုတစုကိုအသုံးပြုပါတယ်။အဲ့ဒီသတ်မှတ်ထားတဲ့လူအုပ်စုစီကနေရလာတဲ့ရလဒ်တွေဟာများသောအားဖြင့်စစ်မှန်တဲ့ရလဒ်တွေနဲ့အတိအကျတူညီတာမျိုးမဟုတ်တော့လည်းပဲအဲ့ဒါတွေကစစ်မှန်တဲ့ရလဒ်နဲ့ဘလောက်ထိနှိစက်တယ်ဆိုတာကိုခံမှန်းနိုင်ပါတယ်။သ တင်းမီဒီယာကနေသို့မဟုတ်အစီရင်ခံစားတဲ့ကြောင်းကနေသူတေသနာရလဒ်တွေဖတ်တဲ့အခါသို့မဟုတ်တင်ကိုယ်တိုင်သူတေသနာပြုလုပ်တဲ့အခါတွေမှာမှတ်ထားဖို့အရေးကြီးပါတယ်။မတိကျမရေရာမှုတွေဘလောက်ထိရှိလဲဆိုတာကိုနားလည်ဖို့ရတဲ့အနေနဲ့ရလဒ်တွေပြီးအချက်လက် data တွေနဲ့ပတ်သက်တဲ့တင်းအချက်လက်အနည်းငယ်ကိုသိထားဖို့လည်းလိုအပ်ပါတယ်။မတိကျမရေရာခြင်းတွေကိုဂိမ်းကဏ္ဍတစ်ခုနဲ့ပြပါတယ်။margin of error and confidence interval လို့ခေါ်တဲ့မှားနိုင်ခြင်းနဲ့ဖြစ်နိုင်ခြင်းပေါ့အဲ့ဒါက publish လုပ်ထားတဲ့ဘယ်အချက်လက် data တွေမှမစိုးပါနိုင်ပါတယ်အဲ့ဒီအကြောင်းအရာတွေကိုခွဲခြားလေ့လာကြည့်ရအောင်အစီအပိုင်းတွေကိုဆက်မသွားခင်အခုပြောမယ့်အပိုင်းကရလဒ်တွေကိုကိန်းကနဲ့နေနဲ့ဇာခိုင်နှုန်းတွေနဲ့ဖော်ပြပေးတဲ့အကြီးအွဲ့ပေါ်အခြေခံတဲ့သုတေသန quantitative research တွေအတွက်ပဲဖြစ်တယ်ဆိုတာကိုပြောထားခြင်းပါတယ်အကြီးအသေးရလက် qualitative research မှာတော့တင့်အနေနဲ့မှားနိုင်ခြင်းနဲ့ဖြစ်နိုင်ခြင်းကိုမဆုံးဖြတ်နိုင်ပါဘူးဒါပေမဲ့ဒီလိုပြောတာက qualitative research တွေကမယုံကြည်ရဘူးလို့ဆိုလိုတာမဟုတ်ပါဘူးအဲ့ဒီအကြောင်းကိုအခြားသင်ခန်းစာတစ်ခုမှာဆက်ဆွေးနွေးကြပါမယ်အရင်ဆုံးmargin of error လို့ခေါ်တဲ့မှားနိုင်ခြင်းအကြောင်းကိုပြောကြရအောင်။တင်ကသုတေသနတစ်ခုရဲ့ရလဒ်ထဲမှာ30ရာခိုင်နှုန်းသောလူတွေက 3-in-1 coffee ချိန်နှစ်သက်ကြတယ်လို့တွေ့ရင်တင့်အနေနဲ့မှားနိုင်ခြင်းကိုလည်းတနည်းအရကနေရှာဖွေသင့်ပါတယ်။ဥပမာဇယားသို့မဟုတ် grad သို့မဟုတ်အစီရင်ခံစာတွေစောင်းပါရဲ့သုတေသနနည်းစနစ်အပိုင်းတွေကနေမှားနိုင်ခြင်း margin of error ကိုရှာဖွေသင့်ပါတယ်။ဒီ margin of error ကစစ်မှန်တဲ့အဖြေကဘလောက်လောက်ဖြစ်မယ်ဆိုတာကိုကိန်းကနန်းအပိုင်းခြားနဲ့ပြောပြပါလိမ့်မယ်။ဥပမာ30ရာခိုင်နှုန်းသောသူတွေက 3-in-1 coffee ကြိုက်ကြတယ်လို့ရလဒ်ကိုတင်ဖက်ရတယ်ဆိုရင်အဲ့ဒါကမှားနိုင်ခြင်း5ရာခိုင်နှုန်းရှိနေတယ်လို့လည်းပြောနိုင်ပါလိမ့်မယ်။ဆိုလိုတာကကျွန်ုပ်တို့ကလူဦးရေထဲကတယောက်မှကြံမေးနိုင်ခဲ့ရင်25ရာခိုင်နှုန်းနဲ့35ရာခိုင်နှုန်းကြားကလူတွေက 3-in-1 coffee ကြိုက်ကြတယ်လို့ပြောပါလိမ့်မယ်။အဲ့ဒီကိန်းကနန်းတွေကိုရဖို့ရအတွက်ဘယ်လိုတွက်ဆတယ်လဲဆိုရင်အနိုင်ဆုံးပမာဏ25ရာခိုင်နှုန်းဖြစ်ဖို့30ရာခိုင်နှုန်းတွေက5ရာခိုင်နှုန်းနှုတ်ပါတယ်။ပြီးတော့အမြင့်ဆုံးပမာဏ35ရာခိုင်နှုန်းဖြစ်ဖို့30ရာခိုင်နှုန်းတွေကို5ရာခိုင်နှုန်းပေါင်းထည့်ပါတယ်။တခြားနည်းလမ်းနဲ့ပြောရရင်တော့30ရာခိုင်နှုန်းဆိုတဲ့ရလဒ်ကို900ခိုင်နှုန်းပေါင်းထည့်ခြင်းသို့မဟုတ်နှုတ်ခြင်းဖြစ်ပါတယ်။900ခိုင်နှုန်းဆိုတာကတော်တော်ကောင်းတဲ့အမှားပါ။ကျွန်တော်တို့ကဒါ coffee company တစ်ခုဖြစ်တယ်ဆိုရင်လူဦးရေရဲ့25ရာခိုင်နှုန်းနဲ့35ရာခိုင်နှုန်းကြားက 3-in-1 coffee ကိုကြိုက်ကြတယ်ဆိုတာသိရတာနဲ့တင်ကျွန်ုပ်တို့ကျေနပ်နိုင်ပါတယ်။ဒီထက်အသေးစိတ်ကြစရာမလိုပါဘူး။ကျွန်ုပ်တို့ကဒီထက်ပိုပြီးမှားနိုင်ခြင်းနေတာကိုလိုချင်ရောဘယ်လိုလုပ်ရမလဲမှားနိုင်ခြေကသူတေသနမှာပါဝင်သူတွေရဲ့ပမာဏနဲ့ရွေးချယ်မှုနည်းပြဟာပေါ်မှာလည်းမူတည်ပါတယ်ပထမဦးဆုံးကျွန်ုပ်တို့ကြပန်းရွေးချယ်ခြင်း random sampling လို့ခေါ်တယ်အဲ့ဒါကိုသုံးသင့်ပါတယ်အဲ့ဒီအကြောင်းကိုသင်ခန်းစာခေါ်မှာထည့်သွင်းပြောပြပေးမှာဖြစ်ပါတယ်တကယ်တော့ကြပန်းရွေးချယ်ခြင်းလုပ်တယ်ဆိုတာကကျွန်ုပ်တို့သိတဲ့သူတွေကိုဒါမှမဟုတ်အနီးအနားမှာရှိတဲ့သူတွေကိုရွေးချယ်မယ်အစား randomly ကြပန်းရွေးချယ်လိုက်တာကိုဆိုလိုခြင်းဖြစ်ပါတယ်ဒုတိယအချက်အနေနဲ့ကျွန်ုပ်တို့မှာတက်တက်မတ်မတ်ရွေးချယ်ထားတဲ့နမူနာလူဦးရေများများရှိတင်ပါတယ်လူဦးရေရွေးချယ်ခြင်းပမာဏအတိအကျနဲ့မှားနိုင်ခြင်း margin of error ကို formula အမျိုးမျိုးဖြင့်တွက်ချက်နိုင်ပြီးအချို့ website တွေဟာလည်းအဲ့ဒီအတွက်ကူညီနိုင်ပါတယ်အခြားအချက်လက်တွေရှိသေးတော့လေဒီအချက်တွေကအခြေခံအချက်တွေပဲဖြစ်ပါတယ်ဒုတိယအချက်အနေနဲ့တင်သူတနာရလက်တွေကိုဖတ်တဲ့အခါသင်နားလည်ရမယ့်အရာကတော့ဖြစ်နိုင်ခြေလို့ခေါ်တဲ့ the confidence interval ဖြစ်ပါတယ်ဒီ confidence interval ကကျွန်ုပ်တို့ရဲ့စစ်မှန်တဲ့ရလက်တွေဟာmargin of error ရဲ့ဘောင်အတွင်းမှာရှိနေတယ်ဆိုတာကိုဘယ်လောက်ထိသိကြကြောင်းဖော်ပြပါတယ်30ရာခိုင်နှုန်းသောလူတွေက 3-in-1 coffee ရောဆက်ချင်းကိုနှစ်သက်တယ်ဆိုတဲ့သုတေသနရလဒ်ကိုတင်ဖက်ရရင်ဖြစ်နိုင်ခြေ95ရာခိုင်နှုန်းနဲ့မှားနိုင်ခြေ5ရာခိုင်နှုန်းသာရှိပါတယ်အဲ့ဒီမှာဆိုရင်စစ်မှန်တဲ့တန်ဖိုးက25ရာခိုင်နှုန်းနဲ့35ရာခိုင်နှုန်းအကြားဖြစ်တယ်ဆိုတာသ တင့်အနေနဲ့65ရာခိုင်နှုန်းတည်ကြပါတယ်။လက်တွေ့ကျကျပြောမယ်ဆိုရင်65ရာခိုင်နှုန်းဖြစ်နိုင်ရည်ရှိတယ်ဆိုတော့အတိတ်ပဲကတော့တင်ကသူတေသနာကိုမတူညီတဲ့သူတေသနာပါဝင်သူတွေနဲ့အချိန်တရာလောက်တယ်ဆိုရင်65ချိန်ရဲ့ရလက်က25ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းကြားဖြစ်ပြီးကျန်တဲ့5ချိန်ရဲ့ရလက်ကတော့တခြားရလက်တွေဖြစ်နေပါလိမ့်မယ်ရေဦးရအဖြစ်သူတေသနာရလက်တွေကဘလောက်ထိစိတ်ချရတယ်ဆိုတာကိုမှားနိုင်ခြင်းနဲ့ဖြစ်နိုင်ခြင်းကိုဖော်ပြတဲ့ The Margin of Error and Confidence Interval ကပြောပြပါတယ်တဲ့သူရတနာမှာကြီးကြီးမားမားမားနိုင်ခြင်းရှိနေမယ်ဆိုရင်ရာလက်တွေကအသုံးမဝင်လာပါဘူး။ဒါပေမဲ့သူတို့စစ်တမ်းရဖြစ်နိုင်ခြင်းက30ရာခိုင်နှုန်းလောက်ရှိမယ်ဆိုရင်ရောအဲ့လိုဆိုရင်တော့စစ်မှန်တော့အဖြေက40ရာခိုင်နှုန်းနဲ့100ရာခိုင်နှုန်းကြားမှာပဲရှိပါတယ်။အဲ့ဒါကကြီးမားတဲ့ခြားနာချက်တစ်ခုဖြစ်နေပြီးအဲ့လိုအချက်လက်တွေနဲ့တော့ဘယ်လိုမဲဆွဲစီယုံရေးဆုံးဖြတ်ချက်ကိုမှတင်ချနိုင်မှာမဟုတ်ပါဘူး။အချို့အဖြစ်ဆိုရမယ်ဆိုရင်သူတေသနာရလက်တွေဟာမှားနိုင်ခြင်းနေပြီးပုံမစိတ်ချယုံကြည်ရနိုင်နေဆိုတာကတင့်အနေနဲ့အဲ့ဒီရလက်တွေဟာတကယ်အမှန်တရားနဲ့အရင်နှိစက်တယ်လို့ယုံကြည်မှုရှိနေတာမျိုးကိုဆိုလိုတာပါကောင်းမွန်တဲ့သူတေသနာဒီဇိုင်းနဲ့သူတေသနာအတွက်နမူနာလူဦးရေများများရွေးချယ်ခြင်းဖြင့်မှားနိုင်ခြင်းနေပြီးပုံမစိတ်ချယုံကြည်ရနိုင်တဲ့ရလက်တွေကိုတင်ရနိုင်မှာဖြစ်ပါတယ်အချက်လက်ဒေတာများမှာမတူကွဲပြားသောဖြစ်ရပ်များကိုရှာပါ။ရလက်ကယုံကြည်စိတ်ချရလားဆိုတာကိုဘယ်လိုသိနိုင်မလဲဆိုတာကိုသင်သိပြီးပြီဆိုတော့အခုတခါရလက်ကဘယ်အရာကိုစိုးလို့လဲဆိုတာကိုစဉ်းစားဖို့ရဖြစ်ပါတယ်။ကျွန်တို့အချက်လက်တွေကိုခွဲချင်းစိတ်ဖြားတဲ့အခါအသုံးဝင်တဲ့ဗရင်းအချက်လက်အစ်တွေပေါ်ဆောင်နိုင်ဖို့ဆက်ဆက်မှုနဲ့ပုံစံတွေကိုကျွန်တို့ရှာဖွေကြရပါတယ်။ဥပမာအားဖြင့် COVID-19 ဘယ်လိုပြန့်နှံ့လဲဆိုတဲ့အချက်လက် data တွေနဲ့ဘယ်လိုတိုက်တာမှုတွေကထိရောက်မှုရှိလဲဆိုတဲ့အချက်လက်များကကျွန်တို့ကိုယ့်ကိုယ်ကာကွယ်ဖို့အတွက်ကူညီနိုင်ပါတယ်။အဲ့ဒါကကျွန်တို့ရဲ့နေ့စဉ်အပြုမူများနဲ့ပတ်သက်ပြီးရွေးချယ်လုံဆောင်နိုင်အောင်ကူညီပေးပြီးကျွန်တို့ရဲ့အလုပ်လုပ်တဲ့ပုံစံတွေကိုလည်းပြောင်းလဲစေနိုင်ပါတယ်။ဒါပေမဲ့တင့်အနေနဲ့အခြားသူတဦးတယောက်ရဲ့အချက်လက်တွေဇယားသို့မဟုတ်grab တို့မဟုတ်အခြားတင်ပြမှုတွေကိုကြည့်တဲ့အခါသူတို့ရဲ့အတိတ်ပဲဖွင့်ဆိုခြင်းနဲ့ပတ်သက်ပြီးတည်တည်ချာချာစဉ်းစားဖို့အရေးကြီးပါတယ်။အနောက်အတိတ်ပဲဖွင့်ဆိုခြင်းဆိုတာကသူတို့ရဲ့ဏီကုံတို့မဟုတ်အကြံပြုချက်ကိုပြောဖို့ရအတွက်အခြားနည်းလမ်းတစ်ခုပဲဖြစ်ပါတယ်။အချက်နဲ့ data တွေကနေကျွန်တို့လေ့လာနိုင်လိုက်တဲ့သင်ခန်းစာဟာသူတည်တည်တယောက်ရဲ့တွေးခေါ်ပုံထင်မြင်ယူဆချက်တစ်ခုပဲဖြစ်ပါတယ်။data အားလုံးမှာပြပြဆင်ရပုံမြင်တွေအများကြီးရှိပြီးပေးစရာသင်ခန်းစာတွေလည်းအများကြီးရှိပါတယ်။စာပေထုတ်ဝေသူကအကူနေတာထက် data တွေရဲ့အတိတ် data တွေရဲ့အတိတ်ပဲကိုစဉ်းစားဖို့ကိုယ်ပိုင်အသိဉာဏ်နဲ့အသိတရားကိုသုံးဖို့လည်းအရေးကြီးပါတယ်။ကောက်ပဲသီးနှံများစိုက်ပျိုးဖို့လုံလောက်တဲ့မိုးမရွာတဲ့အခါလေသမားတွေကမိုးခေါင်မှုကိုဘယ်လိုရင်ဆိုင်ခဲ့ရသလဲဆိုတာကိုသူတေသနာလုပ်ခဲ့တယ်ဆိုကြပါစို့။မိုးရွာသွန်းမှုလုံးလုံးနောက်လောက်မရှိရင်20ရာခိုင်နှုန်းသုံးလေသမားတွေကပဲသူတို့ရဲ့ကိုပိုင်စုဆောင်ငွေကိုသုံးနိုင်ပြီး80ရာခိုင်နှုန်းလောက်သုံးလေသမားတွေကသူတို့ရဲ့မိသားစုထံကနေပြီးတော့သို့မဟုတ်အခြားငွေချေးငှားသူတွေထံကနေပြီးတော့ချေးငွေယူကြရတယ်ဆိုတာကိုသင်သိလာပါလိမ့်မယ်လူတဦးဦးကဒီအကြောင်းအရာကိုသူတေသနာပြုပြီးလေသမားတွေမှာငွေချေးဖို့အခွင့်အရေးရှိတဲ့အတွက်ဒါကအဆင်ပြေပါတယ်လို့ထင်နိုင်တယ်အဲ့ဒီသူတေသနာပြုသူတွေကဒီနီလန်းဟာမိုးခေါင်ခြင်းကိုကြိုက်တွေ့ဖို့အတွက်နီလန်းကောင်းတစ်ခုပဲလို့ပြောကောင်းပြောနိုင်ပါလိမ့်မယ်။ဒီနေရာမှာအခြားသူတေသူတူကအဲ့ဒါကိုမကောင်းဘူးလို့ပြောခြင်းပြောလိမ့်မယ်။အကြောင်းကတော့လေသမားတွေရဲ့20ရာခိုင်နှုန်းလောက်ကသာသူတို့ရဲ့ဝင်ငွေဆုံးရှုံးတဲ့အခါကိုအားကိုကိုရက်တည်ဖို့လုံလောက်တဲ့စုဆောင်ငွေရှိတာမို့လို့ဖြစ်ပါတယ်။အခြားဥပမာတစ်ခုအနေနဲ့မိုးခေါင်ချိန်ကာလတွေမှာအမျိုးသမီးလေသမား30ရာခိုင်နှုန်းကစုဆောင်းငွေကိုသုံးပြီးအမျိုးသားလေသမားတွေကျတော့စုဆောင်းငွေသုံးသူက15ရာခိုင်နှုန်းပဲရှိတယ်ဆိုကြပါစို့ဒါဆိုရင်အမျိုးသမီးတွေမှာစုငွေပိုရှိတာလားဒါမှမဟုတ်သူတို့မှာဝင်ငွေပိုဆုံးရှုံးနေတာလားဒါမှမဟုတ်ပိုက်ဆံချီးဖို့အခွင့်အလမ်းနေနေတာလားဈာလက်ကိုရှင်းပြနိုင်တဲ့အရာတွေအလုံးကိုစဉ်းစားကြည့်ပါဘယ်အရာကပိုဖြစ်နိုင်တယ်ဆိုတာကိုသိဖို့တူညီတဲ့သူတေသနာတွေကနေအခြားဒေတာတွေကိုလည်းကြည့်နိုင်ပါတယ်။အ အခြားသူဒေသနာအရင်းမြစ်များကိုလည်းကြည်ပါသို့မဟုတ်နောက်ပိုင်းမှာသူဒေသနာတွေပိုလောက်ပါမူရင်းသူတွေတီကအကောင်းဆုံးရှင်းပြချက်လို့ယူဆရတဲ့အရာကိုတင်ကြည့်စရာမလိုပါဘူးတင်းရဲ့ကိုပိုင်အတွေးခေါ်ဒါမှမဟုတ်အတွေ့အကြုံကိုသုံးနိုင်တယ်ဒါပေမဲ့တင်းရဲ့ပလိုက်မှုတွေကတင်းရဲ့ဝေဖန်ပိုင်းခြားနိုင်စွမ်းကိုမထိခိုက်ဖို့တတိထားရပါမယ်ဒီမှာကိုယ်ပိုင်အချက်လက်တွေရှိတဲ့အခါမတူညီတဲ့ဖြစ်ရပုံပြင်တွေဒါမှမဟုတ်ပုံစံတွေသို့မဟုတ်ဆက်ဆက်မှုများအတွက်အကြောင်းပြချက်တွေကိုရှာဖွေခြင်းကလည်းအရေးကြီးပါတယ်။တင်းရဲ့ကိုယ်ပိုင်ထင်မြင်ယူဆမှုတွေဒါမှမဟုတ်အတွေ့အကြုံတွေက data ကိုခွဲခြားစိတ်ဖြာမှုအပေါ်မှာသက်ရောက်မှုမရှိဘူးထိခါမှုမရှိဘူးဆိုတာကိုသိကြအောင်လုပ်ပါမတူညီတဲ့သို့မဟုတ်မျှော်လင့်မထားတဲ့တင်ပြချက်ရှင်းပြချက်တွေကိုစဉ်းစားကြည့်ပါပြီးတော့အဲ့ဒါတွေကတင်းရဲ့မူလထင်မြင်ချက်ထက်အချက်လက် data တွေနဲ့ဆိုရင်ပိုမိုယုံကြည်ရနိုင်လားသို့မဟုတ်ပိုပံ့ပိုးပြီးလားဆိုတာကိုကြည့်ပါအကြောင်းအကျိုးဆက်ဆက်မှုတင်းကိုယ်တိုင်သို့မဟုတ်အခြားတယောက်ယောက်ရဲ့ data ကိုကြည့်တဲ့အခါရှောင်ရှားရမယ်ရေဘူးရပြဿနာတစ်ခုကရှုပ်ထွေးတဲ့ဆက်နွယ်မှုနဲ့အကြောင်းရင်းလို့ခေါ်တဲ့အရာပဲဖြစ်ပါတယ်သုတေသနအချက်လက်အချို့အရာဆက်နွယ်မှုဆိုတာကတော့အကြောင်းအရာနှစ်ခုကအတူတကွဖြစ်ပေါ်တာသို့မဟုတ်ဆက်ဆက်မှုရှိတာမျိုးကိုဆိုလိုပါတယ်ဥပမာအားဖြင့်မိုးနေရင်လေသမားတအုပ်ရဲ့ဝင်ငွေကနည်းသွားလိမ့်မယ်ဆိုတာမျိုးသို့မဟုတ်မိသားစုတစုမှာကလေးဥယီပုံများပါကသူတို့ကစုဆောင်ငွေနည်းလိမ့်မည်ဥပမာအားဖြင့်ကျွန်ုပ်တို့ data တွေထဲကနမူနာတွေကိုကြည့်မယ်ဆိုရင်လေခလီများတဲ့အိမ်အောင်စုအများစုကစုဆောင်ဝင်နေပြီးခလီနေတဲ့အိမ်အောင်စုတွေကပိုးစုဆောင်နိုင်နေဆိုတာကိုကျွန်ုပ်တို့တွေ့ရတယ်။အဲ့ဒီအချက်လက်တွေဟာတနည်းနည်းနဲ့ဆက်ဆက်နေတယ်ဆိုတာကိုလည်းကျွန်ုပ်တို့ယူဆနိုင်တယ်။ဆက်ဆက်မှုပုံစံကအမျိုးမျိုးရှိပါတယ်။အရင်းသဘောဆောင်တဲ့ဆက်ဆက်မှုတွေဟာအရာတစ်ခုတိုးလာတဲ့အခါအခြားအရာတစ်ခုလျော့သွားတာမျိုးကိုဆိုလိုတာပါ။တနည်းအားဖြင့်အဲ့ဒါစန့်ကျင်ဘက်ကိုဦးတည်သွားတာပါ။ကလေးတွေများတာကစုဆောင်ွေနေခြင်းနဲ့သက်ဆိုင်နေပါတယ်ဆိုတော့ခုနကပြောတဲ့အိမ်အောင်စုများနဲ့ပတ်သက်တဲ့ဥပမာသာရကလိုဟာမျိုးပေါ့အပြုသဘောဆောင်တဲ့ဆက်ဆက်မှုဆိုတာကနှစ်ဦးစလုံးတူညီတဲ့ဥတီချက်ကိုရွေလျားနေတာမျိုးပါဥပမာမိုးရွာသွန်းမှုများခြင်းဖြင့်တောင်သူလယ်သမားတွေရဲ့ဝင်ငွေပိုရာခြင်းဆိုတော့ဆက်ဆက်နေပြီးမိုးနေခြင်းကသူတို့တွေရဲ့ဝင်ငွေနေခြင်းနဲ့သက်ဆိုင်နေတာမျိုးကိုဆိုလိုတာပါအဲ့ဒီလိုဆက်ဆက်မှုတွေကြောင့်ဆက်နွယ်မှုတွေအကြောင်းရှင်းပြချက်များစွာရှိနိုင်တာကိုသတိပြုပါမိုးရွာသွန်းမှုနဲ့လေသမားဝင်ငွေဥမာကိုကြည့်ပါလေသမားရဲ့ဝင်ငွေကမိုးထဲပိုနေစေနိုင်တယ်သို့မဟုတ်ပိုများနိုင်တယ်လို့သင်ထင်ပါသလားဒါမှမဟုတ်နောက်တစ်နည်းနဲ့ပြောရရင်မိုးရွာသွန်းမှုကလေသမားတွေရဲ့ဝင်ငွေကိုအပြောင်းအလဲဖြစ်စေသလားဒီမှာဆိုရင်တော့ဒုတိယရွေးချယ်မှုဖြစ်နိုင်ပါတယ်အကြောင်းအရာနှစ်ခုကအတူတူဖြစ်ပျက်တာရှိနေတောင်မှတစ်ခုကအခြားအရာတစ်ခုကိုဖြစ်စေတယ်လို့အမြဲတမ်းကြီးဆိုလိုတာမဟုတ်ဘူးဆိုတာကိုသတိထားပါဒီအချက်ကအရင်အရေးကြီးပါတယ်အထူးသဖြင့်သတင်းအတုတွေသတင်းမှားတွေတာဝန်ယူမှုမရှိတဲ့သုတေသနတွေကိုယုံကြည်ခြင်းမှရှောင်ရှားဖို့အရင်အရေးကြီးပါတယ်တစ်ခါတည်းမှာဖြစ်ရက်နှစ်ခုလုံးကိုဖြစ်စေတဲ့တတိယအချက်တစ်ခုရှိနေတတ်ပါတယ်ဥပမာအားဖြင့်အိမ်အောင်စုတစ်ခုမှရှိတဲ့ကလေးရေအတွက်နဲ့အိမ်အောင်စုရဲ့စုဆောင်ွေအကြောင်းလိုမျိုးဖြစ်ရမျိုးတွေပေါ့အကယ်၍မိသားစုမှာသားသမီးတွေပိုများလာပါကသူတို့ကငွေပိုသုံးရပြီးငွေမစုနိုင်တာမှန်ပါတယ်ဒါပေမဲ့အခြားပြင်ပအချက်တွေလည်းရှိကောင်းရှိနိုင်ပါတယ်ကလေးပိုများတဲ့အိမ်အောင်စုကမိဘတွေဟာဝင်ငွေနည်းတဲ့မိဘမျိုးတွေလည်းဖြစ်နိုင်ပါတယ်အိမ်အောင်စုဝင်ငွေရဲ့အသုံးစရိတ်များချွေတာခြင်းနဲ့ကလေးအရေအတွက်ဆရာတွေကအခြားမတူတဲ့လွှမ်းမိုးမှုများစွာနဲ့အတူရှုပ်ထွေးတဲ့ကိစ္စတွေဖြစ်ပါတယ်။ကလေးဘယ်နှယောက်ယူမယ်သို့မဟုတ်ဘယ်အချိန်ကိုချွေတာရမယ်ဆိုတာတွေကိုလူတွေကကိစ္စရဲ့တစ်ခုတည်းမှာပဲအခြေခံပြီးဆုံးဖြတ်တာမဟုတ်ပါဘူး။ငွေစုခြင်းနဲ့ကလေးရေအတွက်နှစ်ခုကိုသာကြည့်မယ်ဆိုရင်အခြားအရေးကြီးတဲ့သတင်းအချက်လက် information တွေကိုကျွန်တို့လွတ်လွတ်သွားနိုင်ပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့တချို့ຢာတွေကြတော့လေသူတို့ကဆက်ဆက်မှုတွေရှိကိုမရှိတာဆိုတာကိုလည်းပြောချင်ပါတယ်ဖြစ်ရက်တွေကတိုက်ဆိုင်မှုတွေထတ်တူကြမှုတွေရှိနိုင်ပါတယ်ဆိုလိုတာကဖြစ်ရက်တွေကအချိန်တစ်ချိန်ထဲမှာပဲတပြိုင်တည်းဖြစ်ပေါ်လာတာမျိုးပါဥပမာအားဖြင့်ကြီးရွာတွေမှာမွေတွေပုံများလာတယ် တက္ကသိုလ်ဝင်တန်းစာမေးဝဲအောင်တဲ့ကျောင်းသားတွေပုံများလာတယ်ဆိုတာကိုသင်တွေ့နိုင်တယ်။ဒီရာနှစ်ခုအကြားမှာဆက်ဆက်မှုရှိတယ်လို့ဆိုလိုတာလား။မွေတွေကတက္ကသိုလ်ဝင်စာမေးဝဲဖြည့်ဆို့နေတဲ့ကျောင်းသားတွေနဲ့တနည်းနည်းနဲ့ဆက်ဆက်နေတာလား။မွေတွေကကျောင်းသားတွေစာလိလာတဲ့နေရာမှာအထောက်အကူဖြစ်နိုင်တာလားလုံးဝမဟုတ်ပါဘူးအဲ့ဒါယုတ်တိမရှိပါဘူးဆက်ဆက်မှုမရှိတာဖြစ်နိုင်ပါတယ်သူတည်တနာကအကြောင်းရင်းကိုဆုံးဖြတ်ဖို့ရာကအလွန်ခဲရင်ပါတယ်တင့်အနေနဲ့လက်တွေ့စမ်းစစ်ဖို့သူတည်တနာဒီဇိုင်းတွေကိုဂရုဒဇိုင်းလှူဆောင်ရပါမယ်အဲ့ဒီမှာဆိုရင်တကယ့်လက်တွေ့ပတ်ဝန်းကျင်မှာပြုလုပ်ဖို့ခဲရင်တဲ့အရာတစ်ခုဖြစ်တယ်။ပြီးတော့လူတွေနဲ့စမ်းစစ်သုံးသပ်ခြင်းနဲ့ပတ်သက်ပြီးကျင့်ဝတ်ဆိုင်ရာကိစ္စတွေရှိတတ်ပါတယ်။ဥပမာအားဖြင့်အခမဲ့နေ့လယ်စာကြွေးခြင်းကကျောင်းသားတွေကျောင်းတက်နှုန်းပိုများစေသလားဆိုတာကိုသင်သိကျင်နေဆိုပါစို့။အဲ့တော့သင်ကကျောင်းတစ်ကျောင်းမှာနေ့လယ်စာအခမဲ့ကြွေးရမယ်။ပြီးတော့အခြားကျောင်းတစ်ကျောင်းကိုကြတော့နေ့လယ်စာမကြွေးပဲတက်ရောက်သူကျောင်းသားအစီအတွေ့အပြောင်းလဲကိုတိုင်းတာရမယ်။တချို့လူတွေကအဲ့လိုလုပ်တာဟာကျင့်ဝတ်နဲ့မညီဘူး။ကျောင်းသားအလုံးကိုအခမဲ့နေ့လယ်စာကြွေးတင်တယ်လို့ပြောလာနိုင်တယ်။ဒါအပြင်ကျောင်းတစ်ခုကြားမှာအခြားကွဲပြားချက်တွေလည်းရှိကောင်းရှိနိုင်ပါတယ်။ကျောင်းတစ်ခုမှာအလွန်နာမည်ကြီးတဲ့ဆရာတဦးရှိနိုင်တယ်။ဒါမှမဟုတ်အခြားကျောင်းကအဲ့ဒီနှစ်အတွင်းရေကြီးမှုတွေဖြစ်ထားတာမျိုးဖြစ်နိုင်ပါတယ်။ဒါကြောင့်ကွဲပြားခြားနားမှုတွေကအခမဲ့နေ့လယ်စာနဲ့ဆက်ဆက်နေတယ်ဆိုပြီးသင်အနေနဲ့သိကြပေါ့မပြောနိုင်ပါဘူး။သို့တော်လည်းပဲစစ်တပ်တစ်ခုလိုမျိုးအကြီးအတွက်အချက်လက်ဒေတာတွေအများကြီးရှိရင်အကြောင်းရင်းကိုဆုံးဖြတ်ဖို့ရာကျွန်ုပ်တို့အနေနဲ့တခါတရံမှာခက်ခဲရှုပ်ထွေးတဲ့စိတ်ရင်းအင်းစစ်ဆေးမှုတွေကိုသုံးနိုင်ပါတယ်။အဲ့လိုမှမဟုတ်ရင်အချက်လက်နှစ်ခုသို့မဟုတ်နှစ်ခုထဲပိုတဲ့အချက်လက်တွေကြားကဆက်နွယ်မှုတွေကိုလေ့လာသိရှိရအောင်အင်တာဗျူးတွေအုပ်စုလိုက်ဆွေးနွေးမှုတွေနဲ့စူးစမ်းလေ့လာမှုလိုမျိုးနည်းလမ်းတွေကိုသုံးနိုင်ပါတယ်။ဒါတွေကဆိုရှယ်မီဒီယာမှာဖြစ်ဖြစ်သတင်းတပုတ်မှာဖြစ်ဖြစ်ဒေတာအချက်လက်တွေကိုတင်တွေ့တဲ့အခါသို့မဟုတ်တင်ကိုယ်တိုင်စုဆောင်းထားတဲ့ဒေတာတွေကိုခွဲချင်းစိတ်ပြတဲ့အခါဒါတွေကစဉ်းစားစရာအချက်တွေပဲဖြစ်ပါတယ်။အရေးကြီးဆုံးအချက်ကတော့ the margin of error and confidence interval လို့ခေါ်တဲ့မှားနိုင်ခြင်းနဲ့ဖြစ်နိုင်ခြင်းကိုနားလည်ခြင်းဖြင့်အချက်လက်ဒေတာတွေကဘလောက်ထိစိတ်ချယုံကြည်ရတယ်လဲဆိုတာကိုသိရပါမယ်။ပြီးတော့အခြားသူတဦးတယောက်အပေါ်မှာမူတည်တာမျိုးမရှိဘဲနဲ့တည့်ရဲ့ကိုယ်ပိုင်အတွေ့အမြင်နဲ့အသိပညာဗဟုသုတကိုပဲအသုံးပြုပြီးအတိတ်ဘယ်ကိုနားလည်နိုင်ဖို့ရာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။